လေးရှားနိုင်ငံဆလံကောပြည်နယ်ကကလမဲဦးစည်းကြီးမှာဖေဖော်ဝါရီ22ရက်နေ့မနက်ပိုင်းကဒီအထောက်ထားမဲ့မြန်မာနိုင်ငံသား930ဖမ်းဆီးခံခဲ့ရပါတယ်။ကလေးအာနာပိုင်းတွေဟာအထောက်ထားမဲ့နေထိုင်တဲ့သူတွေကိုဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေစက်တိုက်လုဆောင်နေတာပါ။တချို့ကဖမ်းဆီးခံရပြီးတော့အမှုရင်ဆိုင်နေရတဲ့အချိန်မှာပဲနေရက်ပြန်ပို့ဖို့ဖိအားပေးခံနေရတာတွေလည်းကြုံနေရတယ်လို့မြန်မာရေးဆောင်ရွက်နေသူတွေကပြောပါတယ်။ဖြူသင်းတောင်မဲအေးမာကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားအနာပိုင်တွေကကလမ်းမဲရူဈေးကြီးကိုအော်ပရာစီစစ်ဆင်ရေးလုပ်ပြီးဝင်ရောက်စီးနှင်းခဲ့ရမှာတော့မြန်မာနိုင်ငံသားတွေအစုအဝေးနဲ့ဖမ်းဆီးခံခဲ့ရပါတယ်။ဒီထဲမှာတရားမဝင်နိုင်ငံသားသား600ကျော်ကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားက900ကျော်ပါဝင်ခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ်
။ကလမ်းမဲရူဈေးကိုဒါအော်ပရာစီစစ်ဆင်ရေးအနေနဲ့တော်ကအဲ့ဒီ immigration အဖွဲ့တော်ကနေပြီးတော့ဝင်ရောက်ဖမ်းဆီးရဖြစ်တင်ဖြစ်တာပေါ့ဒါတော့လူရောက်ပေါင်း630ကိုတို့ထိန်းသိမ်းပြီးတော့မှအချက်အလက်ဖြည့်တယ်ပေါ့နော်ဒါတော့ဒီ630ထဲမှာမြန်မာ930ပါတယ်လို့ကျွန်တော်သိရတယ်မြန်မာ930ထဲမှာအနည်းအားဖြင့်တော့ရိုဟင်ဂျာလူမျိုးတွေပါတာပေါ့နော်ဟုတ်ပါ
မလေးရှားမှာအဖမ်းဆီးတွေကနေ့စဉ်လိုဖြစ်နေပြီးဒီလပိုင်းတွေတွင်မှာပဲမြန်မာနိုင်ငံသား2000တဲ့မနေဖမ်းဆီးခံနေရတယ်လို့လည်းပြောပါတယ်မြန်မာတွေဟာအမှုရင်ဆိုင်တဲ့ကာလမှာပဲနေရပြန်ဖို့အတွက်ဖိအားပေးခံနေရတယ်လို့လည်းပြောပါတယ
်ပုံမှန်အားဖြင့်ဆိုရင်ကျွန်တော်ယမန်ကြီးတစ်ပတ်14ရက်ပေါ့နော်ယူထားတဲ့အချိန်ကဒါရုံးတင်ဖို့အတွက်ကိုဒါပြင်ဆင်အမှုတည်ဆောက်နေတယ်ပြီးရက်ကရုံးတင်မယ်ရုံးတင်ပြီးတော့မှပြင်မှုထင်ရှားရတယ်ဆိုရင်ထောင်ချမယ်ဒါပေါ့တရားမဝင်နေတဲ့နိုင်မှုပေါ့နော်ပြီးတဲ့အခါကျတော့ထောင်ရနေဆိုရင် immigration ကံတွေကိုတွားရမယ်ပြီးတော့ကိုင်နေရှင်ရဲ့သဘောဆိုင်ကပုံမှန်မူတည်ပြီးတော့မှကျွန်တော်ဥပမာပြီးပြန်ပို့မယ်ဒါမှမဟုတ်ဘူးဆိုရင်သူကကံနဲ့မှပဲဆက်နေမယ်ပေါ့ဒါလုပ်ငန်းရှင်တွေဖြစ်တယ်အခုကတော့အဲ့ဒီလုပ်ငန်းရှင်တွေမှာဟိုးဆက်နေရဲ့အချုပ်အနှောင်ခံထားရတဲ့အမှုစီဆောင်နေတဲ့အတိုင်းဒါနေပြီးတော့မှဒါတဲ့အဟာတွေအကုန်လုံးကျော်ပြီးတော့မှမြန်မာတန်ယုံနဲ့မလေးရှား immigration ကဒီသတင်းပေးခံလာတဲ့လူတွေကို12ရက်အတော်အတွင်းမှာမြန်မာပြည်ပြန်ပို့နိုင်မှုအတွက်ကိုအတင်းအကျပ်ဖိအားပေးနေတာတွေလက်မှတ်လာထိုးခိုင်းတာတွေကျွန်တော်တို့ကြုံရပါတယ်ဗ
ျအခုဖမ်းဆီးခံရတဲ့လူ628ဦးထဲမှာအသက်18နှစ်ကနေ59နှစ်ကြားအမျိုးသားနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့လည်းမလေးရှားအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်မလေးရှားအာဏာပိုင်တွေကတော့ရှားလန်ပီနန်ကလန်ပူချွန်ကွာလာလန်ပူစတဲ့နေရာတွေကိုဇက်တိုက်ဝင်ရောက်ဖမ်းဆီးပြီးအစုလိုက်အပြုံလိုက်ဖမ်းဆီးနေရမှာမြန်မာတွေလည်းအများအပြားဖမ်းဆီးခံနေရတာပါမလေးရှားနေဆက်မှာလည်းကလေးတငယ်တွေအပါအဝင်မြန်မာတွေဖမ်းဆီးခံနေရပြီးသူတို့ကိုလည်းလဝကဥပဒေနဲ့အရေးယူပြီးတာနဲ့နေရပြန်ပို့မယ်လို့လည်းပြောဆိုထားပါတယ်အခုဆိုရင်ဖမ်းဆီးခံရပြီးနေရပြန်ပို့ခံရတဲ့အချိန်မှာမြန်မာနိုင်ငံမှာစစ်မှုထမ်းရတဲ့အဖြစ်တွေကိုလည်းကြုံနေရပါတယ်မြန်မာနိုင်ငံကလူငယ်တွေဟာစစ်မှုထမ်းရမှာဆိုတဲ့အတွက်ကောအလောက်ကန်ရှာဖွေဖို့အတွက်ပါတရားမဝင်တဲ့ဤတွေနဲ့အိန္ဒိယကနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံကိုတွားနေကြရမှာမလေးရှားမှာလည်းမြန်မာတွေအစုလိုက်အပြုံလိုက်အဖမ်းခံနေရတာဖြစ်ပါတယ်ရှင်